ဝင်းချာရီပေါ်လူမျိုးတုံးတက်တပြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံပေါ်ကြားဖြတ်ရေးယူဆောင်ရွက်ချက်ချမှတ်ပေးဖို့ ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကဆွဲချက်တင်ထားတဲ့ကိစ္စကိုကြိုဆိုကြောင်းဗြိတိန်နိုင်ငံကြားရေးဝန်ကြီးဟီတာဝီလာကဇန်နဝါရီလ23ရက်နေ့ကဗြိတိန်ပါလီမန်ကိုပြောကြားလိုက်ပါတယ်။အခုလို ICJ ကိစ္စမှာတရားဝင်ထောက်ခံကြောင်းထုတ်ဖော်ပြောဆိုတဲ့နိုင်ငံအနေငယ်တဲ့ဗြိတိန်နိုင်ငံပါဝင်လာတဲ့အတွက်အားရမိကြောင်းဗြိတိန်ခြေဆိုင် Burmese Campaign UK အဖွဲ့အမှုဆောင်ကြီးကမတ်ဆမနာက VOE ကိုပြောပါတယ်။အပြည့်အစုံကိုတော့မတ်အင်ဂျင်နီယာတင်ပြပေးပါပါ။
ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာဂမ်ဘီယာကမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့ဆွဲချက်တင်ထားတဲ့အပေါ်တရားဝင်သဘောထားထုတ်ပြန်မှုဗြိတိန်ဆိုးရဘကအရင်ကငြင်းဆိုခဲ့တာပါအခုတော့ ICJ တရားရုံးဘကမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုရှိမရှိစဉ်းစားဆုံးဖြတ်မဲ့ကိစ္စကိုကြိုးဆိုကြောင်းဗြိတိန်ဆိုးရဘကတရားဝင်ထုတ်ဖော်ပြောဆိုလာခဲ့တာဖြစ်ပါတယ်ဇန်နဝါရီလ23ရက်နေ့ကဗြိတိန်ပါလီမန်ကိုစာနဲ့တုံ့ပြန်ဖြေကြားခဲ့တဲ့ဗြိတိန်နိုင်ငံသားရေးယုံဝင်ကြီးဟက်ဒယ်ဝီလာရဲ့စာရင်းမှာတော့ The Hague တရားရုံးရဲ့ဆောင်ရွက်ချက်တွေကိုဗြိတိန်အစိုးရဘက်ကစောင့်ကြည့်နေကြောင်းနဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဆိုတာကို ICJ နိုင်ငံတကာတရားရုံးဘက်ကစဉ်းစားမဲ့ကိစ္စကိုကြိုဆိုကြောင်းဖော်ပြခဲ့ပါတယ်။ဒါပေမဲ့ဗြိတိန်အစိုးရဘက်ကလက်ရှိအချိန်မှာဒီအမှုနဲ့ပတ်သက်လို့ဘာမှပါဝင်ပတ်သက်ခြင်းမရှိဘူးလို့ဆိုပါတယ်။ရခိုင်ပြည်နယ်မှာ2019ခုနှစ်ဩဂုတ်လကကျောင်းမပွေကောင်းတဲ့ဖြစ်ရပ်တွေပေါ်မှာအထူးစိုးရိမ်မကင်းဖြစ်မှုတွေကိုဗြိတိန်ဝန်ကြီးတွေဘက်ကထပ်ခါတလဲလဲထုတ်ဖော်ပြောဆိုထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်မှုတွေအတွက်ကျူးလွန်သူတွေကိုအရေးယူတင်ကြောင်းလည်းအဲ့ဒီစာမှာဖော်ပြထားပါတယ်။ဒီကြတဲ့နှစ်အောက်တိုဘာလမှာ ICC ကိစ္စပေါ်ပေါက်လာကြတဲ့ကဒီတိန်ဆိုးရရဲ့သဘောထားတရားဝင်ထုတ်ပြန်မှုလူ့ခွင့်ရေးအဖွဲ့အစည်းတွေကဖိအားပေးခဲ့ပေမဲ့ဒီအမှုပေါ်မှာတတိပြုမိကြောင်းတော့ပဲဒီတိန်ဆိုးရဘက်ကတုံ့ပြန်ခဲ့တာပါ ICC ကိစ္စနဲ့ပတ်သက်ရင်နိုင်ငံအတော်များများတတိထားတုံ့ပြန်တဲ့အထက်မှာအခုလိုဒီတိန်ဆိုးရဘက်ကသဘောထားပြောင်းလဲပြီးထုတ်ဖော်ပြောဆိုလာတာဟာတိတာရဲ့ပြောင်းလဲမှုကြီးဖြစ်တယ်လို့ဒီတိန်ချေဆိုင်ဘာမကံပင်း UK အဖွဲ့ကအမှုဆောင်ညွှန်ကြားမှု Mark Farmana က VOE ကိုပြောပါတယ်
British government is now saying that they welcome the case. So this is the same as
ကုလသမဂ္ဂအစိုးရကအစိုးရမှုကိုသူတို့ကောင်းပြောလာရပါပြီ။ပြီးခဲ့တဲ့ဒီဇင်ဘာလက ICJ တရားရုံးမှာကြားနာပွဲတွေမတိုင်ခင်ကနေဒါနဲ့နယ်သာလန်နိုင်ငံတွေကသူတို့ထောက်ခံကြောင်းတရားဝင်ထုတ်ဖော်ပြောဆိုလာတာနဲ့အတူတူပါပဲ။နောက်ပြီးဒီတစ်ခေါက်မှာ ICJ ကိစ္စကိုသူတို့ကောင်းဗြိတိန်အစိုးရဘက်ကတရားဝင်ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီကြေညာချက်ကိုဗြိတိန်အစိုးရကအများပြည်သူသိစေတဲ့ကြေညာချက်မျိုးမလုပ်ခဲ့ပေမဲ့ဒီစင်ပါလီမန်ကိုတရားဝင်စာနဲ့နှစ်ကြိမ်သူတို့သဘောထားကိုရေးသားထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာဗြိတိန်အစိုးရနဲ့ပတ်သက်လို့ကြီးမားတဲ့ပြောင်းလဲမှုကြီးတစ်ခုဖြစ်ပါတယ်
။ဒါပေမဲ့ဗြိတိန်အစိုးရဘက်က ICC နိုင်ငံတကာရာသွေးခုံရုံးဆွဲပြောင်းဖို့ကိစ္စကိုတော့သူတို့မထောက်ခံဘူးဆိုတာကိုအသိပေးထားကြောင်း Mark Farmana ကဆိုပါတယ်။ဒီတော့တဲ့ ICJ တရားရုံးကလည်းမြန်မာအပေါ်ကြောက်ဖြစ်အရေးယူဆောင်ရွက်ချက်တင်တဲ့ဆိုင်နဲ့ဆုံးဖြတ်ချက်ကိုဇန်နဝါရီလ23ရက်နေ့မှာချမှတ်မယ်လို့ဂမ်ဘီယာတရားရေးဝန်ကြီးရုံးဘက်ကအင်္ဂါနေ့ကတတင်းထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Mark Farmana ရဲ့အမြင်ကတော့
For the ICJ to move so quickly to make its decision on provisional measures
ကြောက်ဖြစ်အရေးယူဆောင်ရွက်ချက်တင်တဲ့တက်ဆိုင်နဲ့ဆုံးဖြတ်ချက်ကို ICJ ဘက်ကအတော်လေးနင်းနင်းဆန်းဆန်းလုပ်ခဲ့တာဖြစ်ပါတယ်။ဒီလိုတရားရုံးမျိုးဟာအမှုကိုဆုံးဖြတ်စီရင်ရမှာပုံမှန်အားဖြင့်အချိန်ယူကြာမြင့်လေးရှိပါတယ်။ဒါပေမဲ့လည်းအခု ICJ ကဆုံးဖြတ်ချက်ကိုမြန်မာဆန်ဆန်ချမှတ်မဲ့ကိစ္စဟာလမ်းကြောင်းတစ်ခုပေါ်ကိုရိမ့်သွားတာဒါမှမဟုတ်တခြားတစ်ဖက်ကိုရွေးချယ်တာမျိုးမဟုတ်ပါဘူး။ကြားပြအမိန့်ကိုချမှတ်တာဖြစ်ပါတယ်။လူမျိုးတို့တပ်ဖြတ်မှုဖြစ်ခဲ့မဖြစ်ခဲ့ဆိုတဲ့ဆုံးဖြတ်ချက်ချမှတ်ဖို့အတွက်နေ့တည်အများကြီးကြာအောင်မှာဖြစ်ပါတယ်
။ဂမ်ဘီယာကမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုဆွဲချက်တင်ထားတဲ့အမှုဟာအတော်လေးခိုင်မာတယ်လို့လူခွင့်ရေးရှိနေအများပြားကသုံးသပ်ကြတယ်လို့ Mark Farmana ကဆိုပါတယ်။ဒါပေမဲ့လည်း ICJ တရားရုံးကနောက်ဆုံးမှာဘယ်လိုဆုံးဖြတ်ချက်ချမလဲဆိုတာကိုဘယ်သူမှတိတိကျကျခန့်မှန်းနိုင်မှာမဟုတ်ဘူးလို့ Mark Farmana ကပြောပါတယ်။ဒီကနေ့ဒီဇင်ဘာလက ICJ တရားရုံးကြားနာပွဲမှာတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကိုကိုစားပြုပြီးဥဆောင်တင်ပြခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိမမြောက်ကြောင်းနဲ့တရားရုံးကြားနာမဲ့အမှုစည်းင်းတွေကနေပယ်ဖြတ်ပေးဖို့ဂျာပြည့်အရေးယူဆောင်ရွက်ချက်တွေချမှတ်ဖို့ဆိုတဲ့တန်ကြားချက်ကိုပယ်ဖြတ်ပေးဖို့ဆရာကြီးကိုတရားရုံးမှာတောင်းဆိုခဲ့ပါတယ်ရှင်